ပညာရေးလွတ်လပ်ခွင့်ကိုစာလောင်မသိနေကြတဲ့ចောင်းသားလူငယ်တွေဟာမျိုးဆက်လိုက်ပေါ်ထွက်လာနေတာတွေ့ရပါတယ်။အခုဆိုရင်အထက်ဘက်မှာပြီးအောက်ဘက်မှာပြီးဒေသဆောင်ကအထက်တန်းចောင်းသားတွေဟာပညာရေးလွတ်လပ်ခွင့်အတွက်ရောဒီမိုကရေစီရေးအတွက်ပါအခြေခံပညာចောင်းသားသတ်မှတ်ကများအဖွဲ့ချုပ်ကိုစနစ်တကျပြန်ဖွဲ့ထားကြတာတွေ့ရပါတယ်။ဒါကြောင့်အဲ့ဒီအဖွဲ့ကပြည်မဆက်ဆံရေးတာဝန်ခံကိုစစ်မင်းနိုင်ကိုဒီတစ်ပတ်ဆက်သွယ်မေးမြန်းကြည့်တော့သူဟာအခု2015ခုနှစ်မှာရန်ကုန်တိုင်းပဇွန်တော်မြို့နယ်ကနေဆယ်တန်းအောင်မြင်ပြီးတက္ကသိုလ်ဝင်ခွင့်ရဖို့စောင့်နေတဲ့ကျောင်းသားတစ်ယောက်ဖြစ်တယ်လို့သိရသလိုသူဟာစာဖတ်ဝါသနာပါပြီးနိုင်ငံတကာဆက်ဆံရေးကိုလည်းစိတ်ဝင်စားတယ်လို့ဆိုပါတယ်။ဒါကြောင့်သူ့ပညာရေးခရီးကိုမေးကြည့်တော့ကိုစင်မင်းနိုင်ကအခုလိုပြောပြပါတယ်
။ကျွန်တော်ကအခုလက်ရှိကျွန်တော်ကအခြေခံပညာကျောင်းပြီးသွားပြီ။တက္ကသိုလ်တက်မှုတော့ကျွန်တော်ကလျှောက်ထားသေးပါ။ကွန်ပျူတာတက္ကသိုလ်နဲ့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်လျှောက်ထားပါတယ်။ကွန်ပျူတာတက္ကသိုလ်ရောဦးစားပေးဒုတိယကျတော့ရန်ကုန်အရှေ့ပိုင်းတက္ကသိုလ်ဟုတ်တယ်တာဝါပေါ့တော့တကယ်ဝရဏပါကတော့နိုင်ငံတကာဆက်ဆံရေးကိုကျွန်တော်ဝရဏပါတယ်ဗျကွန်ပျူတာကတော့ကျွန်တော်ကအရင်တော့ဝရဏပါတယ်အခုနောက်ပိုင်းမှာကျတော့ကျွန်တော်နိုင်ငံတကာဆက်ဆံရေးပို့ပြီးတော့ဝရဏပါလာတယ်ဗျကျွန်တော်ရဲ့မိဘပေါ့နော်အဲ့ကွန်ပျူတာကိုစောက်ကြည့်ပါတဲ့ပါတော့လေကံပေါ့တဲ့မပါတော့လေအဲ့နိုင်ငံတကာဆက်ဆံရေးရမှာပေါ့တဲ့အဲ့လိုမျိုးပြောလို့ကျွန်တော်စောက်လိုက်ပါတယ်ပထမအနေနဲ့ကျွန်တော်ကဖတ်ရတာကျွန်တော်ဝရဏပဲတမိုင်းရဲ့ဆိုလို့ရှိရင်ကျွန်တော်တို့တကယ်ကိုလေ့လာလို့ရတဲ့အခါကျွန်တော်လိုင်းပေါ်ရတယ်ကျွန်တော်လေ့လာတယ်အချို့တော့အကူကြီးတွေကနေပြီးတော့ကျွန်တော်တို့တွေကိုစာပေတွေပြတ်တယ်အချို့တော့အဲဒီတမိုင်းပြည့်ရမယ်ပေါ့ကျွန်တော်တို့အဲ့ဒါတွေကိုအရင်စိတ်ဝင်စားလေ့လာတယ်လေ့လာရင်းလေ့လာရင်းနဲ့လည်းမသိတာတွေကျွန်တော်သိလာခဲ့ကြတယ်မတက်တာတွေလည်းကျွန်တော်တို့တက်လာခဲ့ကြတယ်အခုဆိုလို့ရှိရင်ကျွန်တော်ဂျာနယ်တွေကိုလည်းကျွန်တော်နေ့တိုင်းဖတ်တယ်ဒီတင်းဆိုလို့ရှိရင်ကျွန်တော်တို့တင်ပေးတယ်အဲ့လိုမျိုးကျောင်းသားမှန်မှန်များတွေတင်းနေကျွန်တော်တို့လည်းအဲ့လိုမျိုး
နေတီတီကအထက်တန်းကျောင်းသားတွေစုစည်းပြီးအခြေခံပညာကျောင်းသားသတ်မှတ်ကများအဖွဲ့ချုပ်ကိုပြီးခဲ့တဲ့မေလ29ရက်နေ့ကဖွဲ့စည်းခဲ့တဲ့အကြောင်းကိုလည်းကိုစင်မင်းနိုင်ကအခုလိုပြောပါတယ်
။အခြေခံပညာကျောင်းသားသတ်မှတ်ကဟို88ကလေးကရှိခဲ့တာပေါ့နော်။မဝင်မဦးနဲ့အတူတခြားသောအရေးကောင်းတွေတက်ဆုံးခဲ့ကြတယ်88မှာ။အဲ့တော့အဲ့ဒီလုံကရှိခဲ့တဲ့တမိုင်းကိုကျွန်တော်တို့ဒီကနေပြီးတော့ဒီမေလ29ရက်နေ့2015မှာကျွန်တော်တို့ပြန်လည်းဖွဲ့စည်းနိုင်ခဲ့တယ်ပထမအကြိမ်ပေါ့နော်။7ရက်နေ့ကျွန်တော်တို့ပြန်လည်းဖွဲ့စည်းနိုင်ခဲ့တယ်။7ရက်ကြာတော့တက်ရောက်တဲ့ဒီပေါ့အချို့မတရားတဲ့လူတွေရှိခဲ့ပါတယ်ဒီအလုံးစုဆောင်မှာကတော့မန္တလေးရလည်းပါတယ်ပဲတင်ရလည်းပါတယ်ရွှေဘိုဘုကလေးရန်ကုန်အဲ့လိုမျိုးနေပေါင်းဆောင်ကတက်ပြီးတော့ကျွန်တော်တို့အလုံးစုဆောင်ဖက်ကြလိုက်တာပေါ့ဗျာအတော်ကြီးကန်လို့ကိုယ်ကအောင်မင်းခိုင်လို့လည်းလက်ရှိကျွန်တော်တို့အတူတူလက်တွေ့လုပ်နေကြပါတယ်89နှစ်ကကျွန်တော်တို့လေ KI မောင်းဆောင်19ဝါနေပြီးတော့19ရောက်တက်ရောက်ပြီးတော့ကျွန်တော်တို့အမှအလုံးစုဆောင်9ရောက်ကျွန်တော်တို့ဖွဲ့လိုက်တာပေါ့မဲဘေးစနစ်နဲ့လည်းကျွန်တော်တို့အကုန်လုံးဖက်ကြလိုက်တယ်ပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်တော်ကြီးကတောင်းဆိုရတဲ့စက်တက်ချက်မှလည်းကျွန်တော်တို့ဒီအခြေခံပညာကျောင်းသားရင်းနဲ့စိုင်တဲ့အချက်တွေအများဆုံးပါဝင်ပါတယ်။အဲဒီတော့ကျွန်တော်တို့ကဓမ္မတီရဲ့ဒီပညာရေးစစ်ကအမတန်မှနှိမ့်ချပြီးတော့ရုပ်ရင်းချက်စီရဲ့ဟာကိုကျွန်တော်တို့ထောက်ပြဝေဖန်နေတဲ့တက်တာမျိုးလို့ကျွန်တော်တို့ဒီအခြေခံပညာကျောင်းသားရင်းကိုပြန်လည်စုစည်းရဲ့စုစည်းပြီးကျွန်တော်တို့ရေးတက်ပြန်တင်ခဲ့ကြရတယ်ပေါ့နော်။အာဂတဘိုလ်လုံးဆောင်မှကြတော့ကျွန်တော်တို့တက်ကတူဝင်ရန်ပြီးသွားတာက9ရောက်လုံးပါတယ်ကြ။ဒါအာဂတကိုဆက်ဆက်ချင်းကျန်တဲ့အသက်တင်ကြရကြည့်ပြီပေါ့နော်တပည့်စီကြောင်းလည်းကျွန်တော်မလိုက်ခဲ့ရဘူးအဲကျွန်တော်တို့ဒီ online ပေါ်ကနေလည်းကျွန်တော်စာရီတင်ပေးခဲ့တယ်ဒီအဲ့ဘက်ကရတဲ့တင်ပေးကျွန်တော်တို့ပြန်ပြပေးခဲ့တယ်အဲ့တုန်းကလည်းကျွန်တော်ကဒီသမဂအဖွဲ့ကိုတရားမဟုတ်ဘူးစေတန်းပြည်ပြီးသွားတော့မှကျွန်တော်ကဒီသမဂရဲ့ကိုစတင်ဝင်ရောက်ပြီးတော့ကျွန်တော်လှုပ်ရှားခဲ့တာပေါ့နော်အဲ့လို
လက်ရှိပညာရေးစနစ်ပေါ်သူ့ရဲ့အမြင်ဘလိုလဲလို့မေးကြည့်တော့ကိုစင်မင်းနိုင်က
ကျွန်တော်တို့ကျောင်းသားတွေကလွတ်လပ်စွာသိခေါ်ပိုင်ခွင့်မရှိဘူးကြ။ဒီဟာချက်ဒီဟာဖြေပြီးတော့ပဲကျွန်တော်ဖြေခွင့်ရရှိတယ်။အဲလိုမျိုးဒီဟာချက်ဒီဟာဖြေရတော့ဗျာ။ဟိုဒီနေ့ချက်တဲ့ဟာမနေ့ကကြာရင်မင်းမိကောင်းသွားတယ်နဲ့တစ်သက်လုံးနဲ့မဆွေးရနိုင်တော့ဘူး။အဲ့တော့လက်တွေ့တဲ့ပညာရေးစနစ်ကကျွန်တော်တို့တွားနေပြီးတော့ကျွန်တော်တို့ပတ်ဝန်းကျင်မှာလည်းအဲ့လိုနိုင်ငံရေးလုပ်ပြီးဆိုလို့ရှိရင်ကြောက်ကြတဲ့နေရာများတယ်ပြီ။အဲ့လိုကြောက်စိတ်ကြီးရှိနေတယ်ဆိုလို့ရှိရင်တော့ဘလုံးမဆင်းနေပြီပေါ့ဗျာအဲ့ဒါကြီးအဓိကတော့ကျွန်တော်တို့ကဒီမြန်မာပြည်ရဲ့ပညာရေးစနစ်မှာကကျွန်တော်တို့အတွက်အသိပညာဆိုတာမရှိခဲ့ဘူးဗျာအဲ့တော့ကျွန်တော်တို့ဒီဒီပညာဘေးရပေးတဲ့စာတွေစာကြည့်တဲ့နေရာလည်းမလုံလောက်ကြဘူးကျွန်တော်တို့အတွက်အကြောင်းမှလည်းကျွန်တော်စာကြည့်တဲ့နေရာအချိန်မျိုးခုနိုင်ပြီအဲ့တော့ကိုပါကိုစက်ပန်ဆက်ကြည့်လုပ်ခဲ့ရတယ်ကိုပါကိုဒီအပင်ရအကြောင်းတွေတမိုင်းတွေကျွန်တော်လေ့လာခဲ့လေ့လာရင်းလေ့လာရင်းကျွန်တော်တို့နိုင်ငံရေးစိတ်သက်တွေကကျွန်တော်တို့လည်းမှဝင်ထလာခဲ့တယ်ဗျာကျွန်တော်တို့အမျိုးသားလုံးလုံးပြိမိတ်ခံရတဲ့အခြေခံတော့လွန်မြောက်မှုတော့ကျွန်တော်တို့ဒီအဓိကအဲ့ဒီတော့လုံးဆောင်ပါပါအဲ့လိုဆက်ကြတဲ့ကျွန်တော်တို့ဝင်လာခဲ့တယ်ကျွန်တော်တို့မှာဝင်လာပြီးတော့ကျွန်တော်တို့တွေကဒါတွေကိုအကုန်လုံးစုပေါင်းပြီးတော့ဖြည့်ရှင်းနေဆိုတဲ့ဖြည့်တဲ့ကျွန်တော်တို့ဒီအာကတအပြင်နဲ့ဖွဲ့စည်းနိုင်ခဲ့တာပေါ့နော်ပြီးတော့ကျွန်တော်ကလည်းအဲ့ဒီ ဟိုနိုင်ငံရေးကိုကျွန်တော်ကလည်းဟိုအရန်ကိုကျွန်တော်ဝါနာပါတယ်ဗျအဲ့ဒါကြောင့်ကျွန်တော်ဒီရအောင်ကျွန်တော်လုပ်ချင်တာပါ
ဒီနေ့ခေတ်ကိုနဲ့ခေတ်ပြိုင်လူငယ်တွေနဲ့ပတ်သက်လို့အားနည်းခြင်းနဲ့အားသာချက်ကိုပြောပြပါဆိုတော့ကိုစင်မင်းနိုင်ကအခုလို့ဆိုပါတယ
်ကိုလည်းကြီးကလူငယ်တော်များများလည်းအဲ့ဒီမူကြီးစီဝါဟောလိုက်နေလာပြည်တယ်ဗျာဒါတွေကိုလည်းလုံးဝစမ်းမိပြရမယ်ဗျာဒါတွေကမရှိတဲ့နေဟာတွေပေါ့နော်ပြီးတော့လူငယ်တွေမူကြီးစီဝါနဲ့တိုက်ပြီးတော့အညွတ်တော်အောင်လုပ်တာလည်းဒါအနေနဲ့ပဲကျွန်တော်တို့တန်းကြီးရဲ့အနာဂတ်ကလည်းကျွန်တော်လက်ထဲမှာပဲရှိတယ်ကြောင့်ကျွန်တော်တို့အကောင်းဆုံးပြောင်းတယ်လို့ဒီတော့ဒီနိုင်ငံကြီးကိုပေါ့နော်အဲ့တော့တချို့အင်တာနက်သုံးလို့ရှိရှင်ဒီအင်တာနက်တွေသုံးတဲ့ခါမှာမလေးတာခြင်းများတယ်လေးတာကြတယ်ရှိတယ်ဗျအဲ့ဒီဟာတွေအတွက်ကိုလေဒီလူငယ်တွေအတွက်ပေါ့နော်တကယ်စိတ်မကောင်းပါဘူးဗျအမှန်တော့တကယ်တော့နိုင်ငံကြီးတွေကကိုယ်နဲ့လုံးဝတော့တတ်ဆိုင်နေကြပါကို့အရေးလို့လည်းပြောလို့ရတယ်လေသမီးများပြည့်ဟိုကို့အိမ်တွင်ရဟိုဟာအိမ်တွင်ကြီးပေါ့ဗျအဲ့လိုပုံစံလည်းပြောလို့ရအဲ့ကြောင့်မို့နိုင်ငံကြီးကိုအလုံးစိတ်ဝင်စားမှုတော့ကျွန်တော်ကတိုက်တွန်းနေတယ်ဗျလုံးဝဒါနိုင်ငံဒီနိုင်ငံသားတယောက်ရဲ့ခင်ရက်မှာလေနိုင်ငံရေးဆိုတာရှိရမယ်ဗျ။သမိုင်းတွေဖြစ်ကြည့်ရတာမှာတော့ကိုယ့်အရှိကလုတ်သွားခဲ့တဲ့လူတွေကတာဝန်ကြီးခဲ့တယ်။အတတ်နဲ့ခန္ဓာကိုယ်နဲ့ရင်းကြောသူတိုက်ယူခဲ့ကြတယ်။အဲ့ဒီအရာတွေကိုကျွန်တော်တို့အမှတ်ရပြီးတော့တတိယပြီးတော့ကျွန်တော်တို့သူတို့ကဲဆိုကျွန်တော်တို့လည်းလူလူသားတယောက်ဖြစ်ပြီးတော့ဘာလို့မလုံနိုင်ရမှန်းလဲအဲ့လိုပုံစံမျိုးပေါ့နော်။အဲ့လိုပြီးတော့ကျွန်တော်တို့လုတ်တော်မှုကျွန်တော်တို့ရည်ရထားပါတယ်ကျွန်တော်လည်းအဲ့ဒါနဲ့ကျွန်တော်ထုတ်ပြထားပါတယ
်။သူ့အနေနဲ့လည်းအခုဆိုရင်တက္ကသိုလ်တက်ဖို့စောင့်နေရင်းနဲ့အင်္ဂလိပ်စာဘာသာရဲ့လေ့လာရေးလုပ်နေသလိုအနာဂတ်မြန်မာနိုင်ငံမှာအကျိုးပြုနိုင်အောင်ပညာနဲ့အသိဉာဏ်တွေဖြည့်ဆည်းနေတယ်လို့ကိုစင်မင်းနိုင်ကပြောပါတယ်ခင်ဗျာ
။တငယ်ချင်းရှေးစင်းဘဝဟာမြေချုံနေပါစေအောင်မြင်ပါစေ